ယေမန်နိုင်ငံတောင်ပိုင်းကပြင်းထန်တဲ့တိုက်ပွဲအတွင်းအယ်ကိုင်ဒါစစ်သွေးကြွတွေလို့မသိငါသူ38ယောက်ကိုယေမန်စစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အဗျန်နဲ့ရှာဘွာပြည်နယ်တောင်ပိုင်းကနေဒီအယ်ကိုင်ဒါစစ်သွေးကြွတွေကိုတိုက်ထုတ်ပစ်ဖို့ကြိုးပမ်းတဲ့ရဲပေါင်းများစွာစစ်ဆင်ရေးအတွင်းမေဖာမြို့မှာညလုံးပေါက်ဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့လေကြောင်းပစ်ခတ်မှုအတွင်းမှာသူတို့တွေသေဆုံးသွားခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အခုသေဆုံးသွားသူတွေထဲမှာဆော်ဒီအာဖဂန်ဆိုမာလီချီဂျန်နဲ့တခြားလူမျိုးတွေပါဝင်ကြတယ်လို့ယေမန်စစ်တပ်ကလာတဲ့သတင်းကိုကိုးကားပြီးတော့ယေမန်နိုင်ငံခြေဆိုင်ဆာဘာသတင်းဌာနကနေဖော်ပြထားပါတယ်။အယ်ကိုင်ဒါစစ်သွေးကြွထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ချီဂျန်လူမျိုးအဘူအစ္စလမ်အယ်ရှာရှနီဟာအပြန်မှာဖြစ်တဲ့ဒီတိုက်ပွဲအတွင်းသေဆုံးသွားခဲ့တယ်လို့ယေမန်အစိုးရကစနေနေ့မှာပြောဆိုခဲ့ပါတယ်။